အခုလိုဒီခုခံတွန်းလှန်စစ်စတင်ပြီလို့ NUG ကကြေညာပြီးတော့မကြခင်မှာပဲနိုင်ငံအနှံ့ငါမြို့ရွာတွေမှာတော့စစ်ကောင်စီတပ်တွေကလုံခြုံရေးတွေကိုတိုးမြှင့်လာပါတယ်။လမ်းသွာလမ်းလာပြည်သူတွေကိုတားဆီးစစ်ဆေးတာမြို့အဝင်အထက်တွေမှာစောင့်ပြီးစစ်ဆေးတာတွေကိုလုပ်နေတာပါ။ဒီလိုနိုင်ငံတော်ဝန်လုံခြုံရေးပိုးပြီးတော့တင်းကျပ်လာနေတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမွန်ကပြောပြပေးပါမယ်ရှင်။
ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကပြည်သူလူထုရဲ့ခုခံတော်လှန်ရေးဖြစ်တယ်လို့ပြောပြီးဆေးအာဏာရှင်စနစ်ကိုခုခံတွန်းလှန်စစ်စတင်နေပြီလို့ဒီကနေ့စက်တင်ဘာလ9ရက်နေ့မှာကြေညာပြီးမြန်မာတနိုင်ငံလုံးကိုအချိန်အကန့်အသတ်မရှိအရေးပေါ်အခြေအနေထုတ်ပြန်လိုက်ပါတယ်။အဲ့ဒီလိုထုတ်ပြန်ကြေညာခဲ့ပြီးတဲ့နောက်မှာရန်ကုန်မြို့အပါအဝင်မြို့တွေမှာစစ်ကောင်စီတပ်တွေကလုံခြုံရေးအင်အားတွေတိုးမြှင့်ပြီးတော့အစ်စ်အစေးတွေကိုလည်းတင်းတင်းကြပ်ကြပ်လှုပ်ဆောင်နေပါတယ်။ခုခံတွန်းလှန်စစ်စတင်နေပြီလို့ NUG ရဲ့ကြေညာချက်အပေါ်မှာပြည်သူတွေအစိုးရမလွန်ကြဖို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကလုံခြုံရေးအတွက်အာမခံပါတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပါတယ
်ပြည်သူလူထုရဲ့လုံခြုံရေးတည်ငြိမ်အေးချမ်းရေးအတွက်တမတော်နဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ဝင်လုံခြုံရေးတပ်ဖွဲ့ဝင်အားလုံးကဒါအာမခံပါတယ်အာမခံပါတယ်လှုပ်ဆောင်နိုင်ရလဲရှိတယ်လှုပ်လဲလှုပ်ဆောင်လည်းရှိတယ်
မစိုးရင်ကြဖို့တိုက်တွန်းတဲ့တစ်ချိန်တည်းမှာပဲစစ်ကောင်စီတပ်တွေကစစ်ဆေးတင်းကျပ်မှုတွေကိုပိုတိုးလုပ်နေပါတယ်။ရန်ကုန်မှာဆိုရင်လမ်းသွားလမ်းလာလူငယ်တွေကိုပိုဦးစားပေးပြီးတော့စစ်ဆေးတာတွေလုပ်နေတယ်လို့ရန်ကုန်ဆန္ဒပြပွဲတွေကိုဦးဆောင်နေသူတဦးကပြောပါတယ်
။တချို့လမ်းမတွေမှာအနက်ဒီနေတော်တို့ထောက်ပြီးတော့အဲ့လိုမျိုးစစ်တာမျိုးတွေတွေ့တီဖွဲ့စစ်တယ်အဲ့လိုမျိုးစစ်ဆေးရတာအများကြီးပဲ။လူငယ်မင်းနဲ့အကောင်လုံးခေါ်စစ်တပ်ပုံနဲ့မျိုးရှိရတယ်အဲ့လို
မန္တလေးမြို့မှာလည်းစစ်တပ်အင်အားတိတိတသားတိုးမြှင့်ပြီးတော့လုံခြုံရေးအရွက်ဝတ်တွေနဲ့ပါအသင့်အနေထားနဲ့ရှိနေကြတယ်လို့မန္တလေးတပိတ်အင်အားစုကကိုသူရအောင်က VOA ကိုပြောပါတယ
်ဒါကျွန်တော်အရွက်ဝတ်တွေနဲ့စောင့်ကြည့်နေလမ်းမပေါ်တွေမှာလည်းရှိတယ်ပေါ့စတန်ဘိုင်းနေထားရင်းနဲ့ကျွန်တော်ကလက်ရှိပေါ့တွေ့နေရတယ်ခင်ဗျ
စကိုင်းတိုင်းကလေးမြို့မှာလည်းစစ်ကောင်စီတပ်တွေကမြို့ရင်းမှာကင်းလှည့်သွားလာနေသလိုအရွက်ဝတ်နဲ့စစ်သားတွေကမြို့ဝင်မြို့ထွက်နေရာတွေကိုပိုဦးစားပေးစစ်ဆေးနေတယ်လို့ကလေးဒေသခံတဦးက VOA ကိုပြောပါတယ
်။မြို့ဝင်မြို့ထွက်တွေလာတို့တွေစစ်မှန်မြင်နေနောက်ပြီးတော့မြို့ရင်းမှာဒါရွက်ဝတ်နဲ့လက်နဲ့ကန်ရင်လည်းနေရာတွေမျိုးပေါ့
။မော်လမြိုင်မြို့ပတ်မှာတော့အရင်ရက်တွေကလုံခြုံရေးရင်တန်းနဲ့ကင်းလှည့်တာမျိုးတွေရှိပေမဲ့ဒီကနေ့မှာတော့စစ်ကောင်စီတပ်သားတွေကအရက်ဝတ်တွေနဲ့လက်နက်ကင်ပြီးအိမ်စီးကားတွေနဲ့လှည့်ပတ်နေတာကိုတွေ့ရတယ်လို့မော်လမြိုင်ဒေသခံတဦးကပြောပါတယ
်။ဒီနေ့ကရက်ဝတ်တွေနဲ့အိမ်စီးကားတွေနဲ့ဆဲတာတော့ပဲတွေ့တယ
်။ NUG ယာယီသမရဒူဝါလာရှိလာရဲ့စစ်ရေးပဋိပက္ခအခြေအနေနဲ့ပတ်သက်လို့အရေးပေါ်ကြေညာချက်မှာတော့ပြည်သူအုံကြွမှုကိုကျေးလက်မျိုးပြနဲ့နိုင်ငံတဝန်းလုံးမှာတပြိုင်နက်တည်းလှုပ်ဆောင်ကြရမယ်လို့တိုက်တွန်းထားပါတယ်။မန္တလေးမြို့ကဆေးအာဏာရှင်စနစ်ကိုဆန့်ကျင်နေတဲ့တပိတ်အင်အားစုတွေအနေနဲ့တပ်နိုင်တဲ့ဘက်ကနေပုံစံမျိုးစုံနဲ့ပူးပေါင်းပါဝင်တွန်းလှန်သွားမှာဖြစ်တယ်လို့အခုလိုပြောပါရယ်
။လက်နက်ကင်တွန်းလှန်မှကျွန်တော်တို့တွန်းလှန်ရေးလုပ်တာမဟုတ်ဘူးနော်။ကျွန်တော်တို့အခြားကိစ္စတွေအခြားနီးပေါင်းစုံပေါ့နီးနာပေါင်းစုံရှိရပါဘူးနော်။ CDN လှူရှာမှုမြေပြင်တပိတ်လှူရှာမှုပေါ့နော်။တရင်အချက်လက်တွေပေါ့အဲ့လိုစုဆောင်ပေးတဲ့အရာအဆက်အရာပေါ့ဗျာ။အဲ့လိုမျိုးတွေနဲ့ကျွန်တော်တို့ပူးပေါင်းပါဝင်ဆောင်ရွက်ဖို့အတွက်ကျွန်တော်တို့အဆုံးဖြတ်ချက်ချထားပါတယ
်ခုခံတော်လှန်ရေးစတင်ပြီလို့ကြေညာတဲ့အတွက်စစ်ကောင်စီဘက်ကလုံခြုံရေးတင်းကျပ်နေတဲ့ခြားကပဲမန္တလေးကလေးဒဝဲမုံရရင်းမပင်နဲ့စလင်းကြီးကကျေးရွာတွေစုပေါင်းထားတဲ့တပိတ်စစ်ကြောင်းတွေကတက်ကိုချိန်မဲ့မိမများတန်နိုင်ခြားကလက်ထောင်ထားဆိုတဲ့ကြွေးကြော်သံတွေနဲ့အမျိုးသမီးတွေစုဝေးချီတက်ဆန္ဒပြခဲ့ကြပါတယ်ရှင်